က်ဆုံးပေါ်ပေါက်လာတဲ့ချက်ငက်တုတ်ကွေးယောဂါပိုးကိုတရုတ်နိုင်ငံရှေ့ပိုင်းမှာတွေ့ရကြောင်းနဲ့ဒီဖြစ်ပွားမှုဟာအခုချိန်ထိတော့တခုတည်းသောသတင်းရရှိတဲ့ယောဂါဖြစ်ပွားမှုဖြစ်တယ်လို့ဆိုပါတယ်။နောက်ဆုံးပေါ်ငက်တုတ်ကွေးယောဂါပိုး H7N9 ကိုအသက်9နှစ်အရွယ်မိန်းကလေးငယ်မှာတွေ့ရပြီးတော့အဲ့ဒီမိန်းကလေးဟာဘီဂျင်းဆေးရုံမှာကုသမှုခံယူနေတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။အရင်လပိုင်းကပထမဆုံးအချိန်လူမှာကူးစက်မှုဖြစ်ပွားတဲ့ငှက်တုတ်ကွေးပိုးကိုတွေ့ရပြီးတဲ့နောက်တရုတ်နိုင်ငံအရှေ့ပိုင်းဒေသမှာလူ12ဦးသေဆုံးခဲ့ပါတယ်။ကြက်ငှက်ကနေလူကိုကူးစက်တယ်လို့ယူဆရတာကြောင့်ဝင်းမြွေလုပ်ငန်းတွေကကြက်ငှက်ကောင်းရည်အများပြားကိုသုတ်သင်ရှင်းလင်းခဲ့ပြီးကြက်သားရောင်းဝယ်ဖောက်ကားတဲ့လုပ်ငန်းကိုကန့်သတ်ထိန်းချုပ်မှုတွေဆောင်ရွက်ခဲ့ရပါတယ်။ခုချိန်ထိတော့လူကလူကိုကူးစက်တဲ့ကြက်တုတ်ကွေးယောဂါဖြစ်ပွားတဲ့သက်တည်အထောက်အထားမတွေ့ရသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုပေမဲ့ဒီကြက်တုတ်ကွေးယောဂါပိုးအသစ်ဟာကူးစက်ဖို့လွယ်ကူပြီးကာယယောဂါဖြစ်ပွားမှုအဆင့်ကိုရောက်သွားစေမှာကိုကျွမ်းကျင်သူဆေးပညာရှင်တွေကစိုးရိမ်ပူပန်နေကြတာဖြစ်ပါတယ်